မြန်မာနိုင်ငံမှာရတားဆူရောက်ကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လူရွက်ကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကနောက်ထပ်မြန်မာဆစ်ရာရှိ6ယောက်ကိုအရေးယူတန်ခတ်မယ်အကြောင်းကြေညာလိုက်ပါတယ်ဗြိတိန်နိုင်ငံကတန်ခတ်အရေးယူထားတဲ့မြန်မာဆစ်တဲ့အစင်းမြင့်အရာရှိ19ယောက်စီးရင်မှာနောက်ထပ်6ယောက်ထပ်တိုးမယ်အကြောင်းနိုင်ငံရေးဝန်ကြီးဌာနကကြာသာပတိနေ့မှာကြေညာလိုက်တာပါမြန်မာဆစ်တဲ့ပိုင်လုပ်ငန်းတွေနဲ့ဗြိတိန်ကုမ္ပဏီတွေလုပ်ငန်းတွေမလုပ်ကြဖို့ကုန်သွယ်ရေးဝန်ကြီးကစီစဉ်နေပါတယ်လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့ကျူးလွန်တဲ့လုပ်ရက်တွေအတွက်တာဝန်ခံရမယ်ဆိုတော့အခုအရေးယူတက်ကတ်မှုနဲ့သတင်းစကားပလိုက်တာဖြစ်တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးဒေါမနစ်ရပ်ကပြောဆိုခဲ့တာပါမြန်မာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရထံအာဏာပြန်လွှဲပေးဖို့လဲတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အမေရိကန်၊ကနေဒါ၊ဗြိတိန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကအရေးယူတက်ကတ်မှုတွေစက်တိုက်ဆိုသလိုချမှတ်လာနေတာဖြစ်ပါတယ်